ိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာလာအိုကမ်ဘောဒီးယားရွှေပြောင်းအလုပ်သမားတွေအနေနဲ့မဟာတကြံကာလဣတိလ5ရက်ကနေ30ရက်နေ့အတွင်းနေရက်ပြန်သူတွေကိုအထူးအခွင့်အရေးပေးတဲ့အနေနဲ့ဗီဇာကိစ္စအတွက်အခွန်အခတွေပေးကြမလို့ပဲကင်းလွတ်ခွင့်ပေးမယ်လို့ထိုင်းအစိုးရကဆုံးဖြတ်ခဲ့ပါတယ်ဒီအတွက်ပန်းရောင်ကပ်ပြားကန်ဆောင်လာရတဲ့မြန်မာရှိတော်လူသမားတွေအတွက်အဖမ်းဆီးမခံရဘဲနေရက်ပြန်နိုင်ပြီဖြစ်ပါတယ်။မအီးမာကသတင်းပေးပို့ထားတာ
ပါ။ထိုင်းနိုင်ငံတဝန်းလုံးမှာထိုင်းအစိုးရကရှေ့ပြောင်းလူသမားတွေအတွက်နေမြေလိုက်လုပ်ပေးထားတဲ့အလုံးလုံးခွင့်ကပ်ဖြစ်တဲ့ပန်းရောင်ကပ်တွေဟာနေမြေကျော်ပြီးသွားလာခွင့်မရှိပေမဲ့2018ခုနှစ်မဟာတကြံကာလအတွင်းမှာအထူးကင်းလွတ်ခွင့်အနေနဲ့ဧပြီလ5ရက်နေ့ကနေ30ရက်နေ့ထိ25ရက်တာအဖမ်းဆီးမရှိအခွန်ပေးဆောင်ကြမလို့ပဲနေရရင်ကိုပြန်နိုင်ပြီဖြစ်ကြောင်းထိုင်းရနာပိုင်တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအတွက်ပန်းရောင်ကပ်ကန်ဆောင်ထားတဲ့မြန်မာလူသမားတွေအနေနဲ့အဖမ်းဆီးတယ်မခံရပဲနေရက်ကိုပြန်နိုင်ပြီဖြစ်တယ်ဆိုပြီးအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပါတယ
်နိုင်ငံတော်အချင်းတရားဝင်မိတ်ဆွေညာကအမှတ်နဲ့သူထုတ်တာလေ။တန်ရောက်ဘက်သမားတွေကတော့ကျွန်တော်တို့အလွတ်တန်းပြန်လို့ရတယ်။တန်ရောက်တော့ခက်စားမလို့ဘူးမှ။ပြီးတော့ကျွန်တော်တို့ခိုင်းတုံးနေကြအလုရှင်ရဲ့ထောက်ကန်စားအလုသမားရောက်ထောက်ကန်စားအားလည်းမလို့ဘူး။အလုကန်ရှာပွေခံထားရုံလို့ဟာလာပြန်ရတယ်။အရင်ကအိမ်ပြန်ဝင်းပါရဆာရန်တိရတော့သွားယူရမယ်။အဲ့ဒါလည်းတန်ရောက်ဘက်ရှိရင်သွားယူလို့လွယ်တယ်မှ။ passport သမားတွေတော့လည်းခွင့်ရေးပါလာတာ။ passport သမားတွေခါတိုင်းအိမ်ပြန်တစ်စိတ်လုံးထုတ်ရင်1100ပွဲသားနဲ့လို့1300 1400ပြီးပေးထုတ်နေရတဲ့နေသားမှာ။အခုအိမ်ပြန်တစ်စိတ်လုံးတော့ထုတ်ရမယ်။ဒါမဲ့ freeဒီကတည်းကတော့သူကတော်မောင်းရုံမှာထိုင်းလာဝကရုံမှာပေးကြမလို့ပေါ့ဒါပေမဲ့သူတို့လည်းပြန်တဲ့ရက်ကဒီ25ရက်အတွင်းမှာပြန်လာမယ်ဒါရက်ကနေပြီးတော့30ရက်ကာလတော်တယ်25ရက်အတွင်းမှာပြန်လာမယ်အဲ့ဒီ fee ညောင်ရောင်းနဲ့ဝင်သွားမဲ့သူတွေကပြီးတော့ဒီမိမိညောင်ရည်နဲ့ဇက်ကသွားရင်ညောင်ရည်နဲ့ဇက်ကဝင်ရမယ်အနောင်နဲ့ဇက်ကသွားရင်အနောင်နဲ့ဇက်ကဝင်ရမယ်မဲဆိုင်နဲ့ဇက်ကသွားရင်မဲဆိုင်နဲ့ဇက်ကဝင်ရမယ်
ဒါဟာနေရပြန်လို့သူတွေအတွက်အခွင့်အရေးတစ်ခုဖြစ်ပေမဲ့ထိုင်းနိုင်ငံတွင်းမှာအလုပ်ရုံစိတ်ယုံတွေကတော့25ရက်ကြာတဲ့အထိပိတ်တာမျိုးတွေတော့မရှိပါဘူး။ဒီအတွက်သက်ဆိုင်ရာလုပ်ငန်းရှင်တွေနဲ့ညှိနှိုင်းပြီးမှသာမြန်မာလူသမားတွေဟာသွားလာရမှာဖြစ်တယ်လို့လည်းဆက်ပြောပြပါရစေ။
ကျွန်တော်တို့ဒီ၄လပိုင်း5ရက်ကနေပြီးတော့၄လပိုင်း30ရက်နေ့ဒီစကြံကာလပေါ့25ရက်ကအတော်သွင်းပေါ့နော်။အလုပ်ရုံတွေကတော့5ရက်ပိတ်တာရှိတယ်၊တစ်ပတ်ပိတ်တာရှိတယ်၊10ရက်ပိတ်တာရှိတယ်၊တချို့3-4ရက်ပိတ်တာရှိတယ်။ခိုင်းအလုပ်ရုံတွေကတော့25ရက်ပိတ်တာမဟုတ်ဘူး။သူကပြန်ခွင့်ပြုတာ25ရက်ကအစိုးရကြီးကနားလည်မှုနဲ့ထိုင်း၊မြန်မာ၊လာအိုကမ္ဘောဒီးယားပြည်နယ်တော့တကြံရှိတဲ့အတွက်သူကမပါဘူး။ဒီ၄နိုင်ငံပေါ့နော်၄နိုင်ငံစီးပွားရေးအဆုံးချက်ချက်ချတာကတကြံရှိတဲ့နိုင်ငံတွေ25ရက်ပြန်ခွင့်ပြုလိုက်တာပေါ့။ခါတိုင်းလိုမျိုးထောက်ထားရေးထောက်ဝါကတ်တဲ့နေသားတွေမဟုတ်ပဲလွယ်လွယ်ကူကူပေါ့
။အခုဆိုရင်တန်းရောက်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ပြားတွေကိုကန်ဆောင်ပြီးနေရရင်းကိုနှိမ့်နဲ့ချီပြီးမပြန်နိုင်ကြသူတွေလည်းအများအပြားရှိနေတာပါ။သူတို့တွေဟာနေရရင်းကိုပြန်တဲ့အခါမှာအလုပ်တွေကပါထွက်ခဲ့ကြရပြီးနေဆက်ပြန်တဲ့လမ်းတစ်လျှောက်မှာအဖမ်းအဆီးအစ်စ်စီအများအပြားကိုခံခဲ့ရပါတယ်။ခိုင်းနေဆက်ဂိတ်တွေကိုအစစ်အစစ်ထွက်တဲ့အခါတိုင်းမှာငွေကြေးတွေပေးရသလိုနောက်ဆုံးမှာဖမ်းဆီးခံရပြီးမြန်မာနယ်ကြားကောင်ဂိတ်ဘက်ကိုတောင်းရပို့ဆောင်လာပြီးကိုလည်းခံခဲ့ရပါတယ်။ဒီအတွက်မြန်မာနိုင်ငံဘက်ကိုရောက်ရင်လည်းအနည်းဆုံးဘန်းငွေ1500ကနေဘန်းငွေ2000လောက်ပေးမှသာပြန်လည်လွတ်မြောက်နိုင်တာမို့နေရာရင်းကိုပြန်ကြတဲ့သူတွေအတွက်အခက်အခဲတွေလည်းအများအပြားဖြစ်နေတာပါ။ဒီနှစ်မှာတော့အထူးကင်းလွတ်ခွင့်ကိုတရားဝင်ထုတ်ပြန်ခဲ့တာကြောင့်မဟာတကြံကာလမှာနေရက်ပြန်မြန်မာရွှေပြောင်းလူသမားတွေအတွက်ခွင့်လန်းကောင်းတစ်ခုဖြစ်ပါတယ်။ထိုင်းနိုင်ငံမှာပန်းရောင်ကပ်ဆိုင်ဆောင်သူမြန်မာရွှေပြောင်းလူသမား9000ခန့်ရှိတယ်ဆိုပြီးမြန်မာလူသမားဝန်ကြီးဌာနကတော့ပြောဆိုထားပါတယ်ရှင်။